Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ31ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ16925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူသက်ဆက်သွားမှာပါ
။ကျမဧသနာကြပါရှင်အမေရိကန်ပြည်အောင်စုကနေကုန်သွယ်ရေးလိုအပ်ချက်တွေခိုးယူပြီးတော့အကျိုးမြတ်ရခဲ့ကြတဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကိုဒဏ်ခတ်ပိတ်ဆို့မှုလုပ်ပြီးတော့တရုတ်နိုင်ငံရဲ့အင်တာနက်အွန်လိုင်းပေါ်ကစိုက်ဘာတရုတ်လုံးထောက်လန့်မှုကိုအမေရိကန်အစိုးရကတုံ့ပြန်မှုပြင်ဆင်နေတယ်လို့သိရပါတယ်။ဥရောပကိုရွှေ့ပြောင်းဒုက္ခတွေထောင်ထဲချီဝင်ရောက်နေတာကိုကန့်ကွက်ဖြေရှင်းဖို့ဗြိတိန်ပြင်သစ်နဲ့ဂျာမနီပြည်ထရေးဝန်ကြီးတွေတောင်းဆိုလိုက်ကြပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကြားရဖို့ရှိပါတယ်နန်းတော်ရင
်။ကောင်းပါပြီရှင်။2015ရွေးကောက်ပွဲမှာမဲယုံပရဝုံအတွင်းသတင်းသမား3ယောက်သတင်းယူခွင့်ပြုဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကခွင့်ပြုလိုက်ချိန်မှာပဲသတင်းရယူခွင့်ရရည်အခက်မတွေ့စေဖို့ဆွေးနွေးနေကြတဲ့အခြေအနေတွေနဲ့ပတ်သက်လို့ကတော့
မဲယုံရဲ့ဝင်ခွင့်ကတော့မရှိဘူး။ဒါပေမဲ့မဲယုံပရဝုံပေါ့နော်။မဲယုံပရဝုံလို့ပြောမှာပေါ့။သွားဖို့အဲ့ဒီနားမှာဒီမှာသတင်းယူဖို့လို့နောက်မဲယုံဝန်ထမ်းတွေပါလို့နဲ့
မြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ပါရှင်အပြေဆုံးကိုနောက်ပိုင်းမှာကြားရမှာပါ။ဒါအပြင်မြန်မာနိုင်ငံမှာရိုဟင်ဂျာလွတ်တော်ကိုယ်စားလှယ်လောင်း3ဦးရဲ့အမည်စရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တာဟာတရားမဝင်ဘူးလို့ပြည်ပအခြေစိုက် Arakan Rohingya Union ARU ကပြောလိုက်တဲ့သတင်းနဲ့မြန်မာအရေးပေးပြန်လည်ထူထောင်ရေးနောက်ဆုံးရအခြေအနေတွေဆိုတဲ့သတင်းတွေကိုလည်းသတင်းတွေပြီးမှတင်ပြသွားဖို့ရှိပါတယ်။ဒီလိုသတင်းတွေမတိုင်ခင်ခုရင်ဆုံးတော့သတင်းလာနေနောက်ဆုံးရသတင်းတွေကိုမှအေးသနာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ပြည်အောင်စုကနေကုန်သွယ်ရေးလိုအပ်ချက်တွေခိုးယူပြီးတော့အကျိုးမြတ်ရခဲ့ကြတဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကိုဒဏ်ခတ်ပိတ်ဆို့မှုလုပ်ပြီးတော့တရုတ်နိုင်ငံရဲ့အင်တာနက်အွန်လိုင်းပေါ်ကစိုက်ဘာတရုတ်လုံးထောက်လန့်မှုကိုအမေရိကန်အစိုးရကတုံ့ပြန်မှုပြင်ဆင်နေတယ်လို့ Washington Post သတင်းစာကတနင်္ဂနွေနေ့မှာသတင်းဖော်ပြပါတယ်။ဒဏ်ခတ်ပိတ်ဆို့မှုလုံးမလုံးတော့မဆုံးဖြတ်ရသေးပါဘူး။ဒါမဲ့လည်းမကြောက်ခင်မှာပဲဆုံးဖြတ်ချက်ကြားလိုက်မယ်လို့အမေရိကန်အစိုးရအဖွဲ့တွေကအရာရှိတယောက်ကိုအမည်မဖော်ဘဲကိုးကားပြီးတော့ Washington Post သတင်းစာမှာပြောထားပါတယ်။အမေရိကန်အဖွဲ့အစည်းတွေကအွန်လိုင်းပေါ်ကအထူးဖောက်ဝင်ရောက်တာဗန်နာရေးအကျိုးအမြတ်တွေသတင်းအချက်အလက်တွေရရှိတာနဲ့ပတ်သက်ပြီးတော့တက်ဆိုင်တဲ့ဘယ်သူကိုမဆိုအမေရိကန်ဗန်နာရေးဝန်ကြီးဌာနအနေနဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထားဖို့ငွေသွင်းထုတ်လုပ်လို့မရအောင်လို့ပိတ်ဆို့ဖို့အတွက်ရှေ့နေကြုံတဲ့နိုင်ငံသားရေးဌာနတို့ကိုတိုင်ပင်ပြီးတော့သမ္မတအိုဘားမားကဧပြီလ1ရက်နေ့မှာအမိန့်ထုတ်ပြန်ခဲ့ပါတယ်။နိုင်ငံရေးဆိုင်ဘာလုံခြုံရေးအနေရတွေကိုခွဲခြားစိတ်ဖြာဖို့ February လမှာပြည်ထောင်စုစုံစမ်းရေးအဖွဲ့အစည်းတစ်ခုဖွဲ့စည်းခဲ့တာနဲ့ကုမ္ပဏီတွေကလည်း online ပေါ်ကထုတ်ဖောက်ခံရတာနဲ့ပတ်သက်လို့အစိုးရနဲ့ရောအချင်းချင်းရောကြားမှာပါသတင်းအချက်အလက်တွေဝင်မျှကြဖို့တွန်းအားပေးတဲ့သမ္မတကအမိန့်ထုတ်ပြန်တာအပါအဝင်ဒီကိစ္စကအမေရိကန်အစိုးရဒီနှစ်လေးထားလှုပ်ဆောင်တဲ့ကိစ္စဖြစ်ပါတယ်။အဲဒီဆိုင်ဘာပြစ်မှုကျူးလွန်သူတွေကိုရင်ဆိုင်ဖို့ပြည်စုံတဲ့မဟာဗျူဟာလို့ Washington Post သတင်းစာကကိုးကားတဲ့အရာရှိပြောတဲ့ဒဏ်ခတ်ပိတ်ဆို့မှုလုပ်မဲ့နည်းကအရင်တုန်းကလုံပုံလုံနည်းတွေနဲ့မတူတဲ့အမေရိကန်အစိုးရရဲ့တုံ့ပြန်ပုံနည်းသစ်ဖြစ်မှာပါ။သတင်းစာကကိုးကားတဲ့နောက်ထပ်အမေရိကန်အရာရှိတူကတော့စီးပွားရေးဆိုင်ရာတရှိုလုတ်ထောက်လန့်မှုတွေကိုအမေရိကန်အစိုးရကပြန်ပြီးတော့တိုက်ခိုက်မယ်။ကုမ္ပဏီတွေအနေနဲ့လည်းအစိုးရရဲ့ထောက်ပံ့အားပေးမှုရမယ်ဆိုတာဒီထံကပိတ်ဆို့မှုကကြားသတာဖြစ်တယ်လို့ပြောပါရယ်။တရုတ်ဝန်ကြီးချုပ်ရှီချင်းပင်စက်တင်ဘာလမှာအလဲပက်ရောက်ရှိပြီးတော့သမ္မတအိုဘားမားကလည်းနိုင်ငံတော်ညစာစာဝင်နဲ့တဲခင်းဖို့ရှိနေတဲ့အချိန်မှာပဲအခုလိုမျိုးဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နိုင်တဲ့အခြေအနေတည်းရဖြစ်လာတာပါရှင်
။အမေရိကန်သမ္မတအနေနဲ့နိုင်ငံအနောက်မြောက်ပိုင်းကအလက်စကာပြည်နယ်ကိုဒီနေ့သွားပြီးအာတိတ်ဒေသရာသီဥတုပူပြင်းလာတဲ့အကြောင်းမေကွန်းပြောဖို့ရှိနေပါတယ်။အလက်စကာပြည်နယ်ဒေသခံတွေအမေရိကန်အစိုးရနဲ့နိုင်ငံခြားအရာရှိတွေသိပ္ပံပညာရှင်တွေတက်ရောက်မဲ့ဒီရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံတစ်ခုမှာသမ္မတဘရက်အိုဘားမားအနေနဲ့အခုလိုမေကွန်းပြောမှာပါ။ဒီညီလာခံရည်ရွယ်ချက်ကတော့အာတိတ်ဒေသအတွင်းအပူချိန်မြင့်မားလာမှုကြောင့်ကြံကဘာတစ်ခုလုံးကိုဘလို့ဆိုးကျိုးတက်ရောက်မှုတွေဖြစ်စေလဲပြည်သူတွေဘက်ကလည်းဘလို့တုံ့ပြန်တင်တယ်ဆိုတာတွေကိုလူတွေပိုသိလာအောင်ပြောမှာဖြစ်တယ်လို့အမေရိကန်အင်ဂျီတော်ကသတင်းထုတ်ပြန်ထားပါတယ်။တကယ်တော့ဒီရာသီဥပြောင်းလဲမှုပြဿနာဟာသမ္မတအိုဘားမားအနေနဲ့ပြီးခဲ့တဲ့ပတ်စဉ်သမ္မတမေကွန်းမှာအဓိကထားပြောခဲ့တာဖြစ်ပါတယ်။ဒီမေကွန်းထဲမှာသမ္မတအိုဘားမားကအလက်စကာလူမျိုးတွေအနေနဲ့ပိုပြင်းထန်တဲ့တော်မီတန်မကြာခဏခံနေရတယ်။ရေခဲပြင်ပြည့်ရွှေမှုတွေပိုဆိုးလာတာနောက်ပင်လယ်ကမ်းဆက်တွေအမြန်ဆုံးနှုံးနဲ့ပြိုကျပျက်စီးမှုတချို့ဖြစ်လာတာနဲ့ဒီအာတိတ်ပင်လယ်တွေကရေခဲတွေအေးပြော်ပြီးမုန်တိုင်းနဲ့ရုတ်တရက်ရေမြင့်တက်လာမှုတွေခံစားနေရတယ်လို့ထည့်ပြောခဲ့ပါတယ်ခင်ဗျာ
။ဥရောပကိုရွှေ့ပြောင်းဒုက္ခတွေထောင်ထဲချီဝင်ရောက်လာနေတာကိုရေပေါ်ကင်တွေဖြေရှင်းဖို့ဗြိတိန်ပြည်သစ်နဲ့ဂျာမနီပြည်ထရေးဝန်ကြီးတွေကတောင်းဆိုလိုက်ပါတယ်။ ဒီဒုက္ခတဲ့အချက်တွေနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ကင်တွင်မလဲဆိုတဲ့အပေါ်မှာဥရောပနိုင်ငံတွေကြောင့်ကွဲလွဲမှုတွေလည်းရှိနေတာပါ Britain ပြည်ထရေးဝန်ကြီး Theresa May ပြင်သစ်ပြည်ထရေးဝန်ကြီး Bernard Cazeneuve German ပြည်ထရေးဝန်ကြီး Thomas T. Messier တို့ကပူရဲကျင်းစာချက်တစ်စောင်ထုတ်ပြန်ပြီးတော့လက်ရှိဥရောပသမဂ္ဂဥက္ကဋ္ဌတာဝန်ယူထားတဲ့ Luxembourg မှာလာမယ့်သတင်းနှစ်ပတ်အတွင်းမှာအစည်းအဝေးခေါ်ယူဖို့တောင်းဆိုထားကြပါတယ်။ဥရောပနိုင်ငံတွေအနေနဲ့ဒီကိစ္စကိုပို့ပြီးခိုင်ခိုင်မာမာတုံ့ပြန်ဖို့အတွက်စက်တင်ဘာ14ရက်နေ့ကျရင် Belgium နိုင်ငံ Brussels မြို့တော်မှာဥရောပအဖွဲ့ဝင်နိုင်ငံတွေကပြည်ထရေးနဲ့တရားရေးဝန်ကြီးတွေပါဝင်တဲ့ဆွေးနွေးပွဲတစ်ရပ်ကျင်းပမယ်လို့ Luxembourg နိုင်ငံကလည်းပြောဆိုခဲ့ပါတယ်။ဥရောပဒေသကြုံတွေ့နေရတဲ့ရွှေပြောင်းဝင်ရောက်သူတွေရေးဟာမကြုံစဖို့အခြေအနေမျိုးရောက်ရှိနေတယ်လို့ဆိုပြီးတော့ဒီလိုတွေနဲ့ပတ်သက်လို့အီတလီနဲ့ဂရိနိုင်ငံတွေမှာပို့ပြော့ကောင်းမွန်တဲ့အစီအစဉ်တွေဆောင်ရွက်ပေးဖို့ဝန်ကြီးတွေကတောင်းဆိုပါတယ်။ဒီနှစ်တစ်နှစ်ထဲမှာလည်းမြေထဲပင်လယ်ကိုဖြတ်ပြီးတော့ဥရောပကိုဝင်ရောက်လာတဲ့ရွှေပြောင်းဒုက္ခသည်32,200ရှိတယ်လို့နိုင်ငံတကာရွှေပြောင်းသွားလာသူများဆိုင်ရာအဖွဲ့ IOM ကပြောပါတယ်။ရွှေပြောင်းဝင်ရောက်သူအများစုဟာအီတလီနဲ့ဂရိနိုင်ငံတွေကတစဉ်အ धिक ဝင်ရောက်ကြတာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်ကတာလီဘန်တွေအနေနဲ့သူတို့ရဲ့ခေါင်းဆောင်တစ်ကိုရီးယားရာဇဝင်ကိုဒီနေ့ထုတ်ပြန်လိုက်ပြီးဒီအာဖဂန်ခေါင်းဆောင်တစ်ရွေးချယ်ရေးအတွက်အာဏာလွန်ဆွဲမှုတွေရှိနေတယ်လို့လည်းဝန်ခံလိုက်ပါတယ်။အရင်ခေါင်းဆောင်မူလာမူဟာမက်အိုမာအိုမာတည်ဆုံးပြီးမှအခုလိုခေါင်းဆောင်တစ်ရွေးဖို့တာလီဘန်တပုံရာပေါင်းများစွာကြာငင်းပွားမှုတွေဖြစ်ခဲ့ပြီးမှအခုလိုဖြစ်ရှင်းနိုင်ဖို့လုံပန်းနေစဉ်ခေါင်းဆောင်တစ်ရဲ့ကိုရီးယားရာဇဝင်ထွက်ပေါ်လာတာပါ။တရင်တော့ဒီကိုဘာသာစကား၅မျိုးနဲ့ပို့တဲ့အီးမေးလ်ထဲမှာအာဖဂန်စုရကိုဆက်တိုက်သွားမဲ့တာလီဘန်ခေါင်းဆောင်တဲ့မူလာအက်တာမန်ဆိုဝါရဲ့ကိုယ်ရည်ရာဇဝင်ကိုဖွင့်ချခဲ့ပါတယ်။တကယ်တော့2013ခုနှစ်မှာအရင်ခေါင်းဆောင်မူလာအူမာတည်ဆုံးပြီလို့အာဖဂန်စုရဘက်ကကြေညာခဲ့ပြီးကြတဲ့ကမန်ဆိုဝါဟာတာလီဘန်ခေါင်းဆောင်တဲ့အဖြစ်နာမည်ထွက်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအချိန်တုန်းကမန်ဆိုဝါရဲ့မိသားစုကငြင်းဆန်ခဲ့ပါတယ်။မန်ဆိုဝါကိုအရင်ခေါင်းဆောင်တဲ့အဖြစ်ရွေးခဲ့မှုဟာဒီအဖွဲ့အတွင်းကိုစားပြမှုမရခဲ့ဘူး။အဖွဲ့အတွင်းအာဏာပြိုင်ဆိုင်မှုတွေဖြစ်ခဲ့တယ်လို့သူတို့ကထုတ်ပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရေအမေရိကန်တန်ကနေဒေတာရင်တရင်တွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့တော်ကအေယာဝင်လေးမျက်နှာဖျားနာမှာလွန်ခဲ့တဲ့တရင်နှစ်ပတ်လောက်ကလူ20ကျော်သေဆုံးခဲ့ရတဲ့ဘုံးပေါက်ကွဲမှုနဲ့ပတ်သက်လို့ရဲအရာရှိတွေစုံစမ်းစစ်ဆေးနေတယ်လို့နောက်ထပ်တိုက်ခန်းတစ်ခုကိုဝင်ရောက်ရှာဖွေခဲ့တာမှာဘုံးလုတဲ့ဖောက်ခွဲရေးပစ္စည်းတချို့ရှာတွေ့ခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်။ဘန်ကောက်မြို့မင်ဘူရီခရိုင်ကတိုက်ခန်းတစ်ခုထဲမှာလက်လုတ်ဘုံးလုရမှာတုံးတဲ့ရဲမှုန်တွေယူရီးယားဓာတ်မြေဩဇာနဲ့ဒစ်ဂျစ်တယ်နာယီတွေရှာတွေ့ခဲ့တဲ့အကြောင်းနိုင်ငံတော်ရဲအရာရှိချုပ်ပါရဝုဒ်တာဗွန်စီရီကဒီကနေ့တင်းနယ်လာနေမှာပြောဆိုခဲ့ပါတယ်။ဒီလိုမျိုးယူရီးယားဓာတ်မြေဩဇာနဲ့ရဲမုံတွေကိုဘုံလုတ်ဖို့မဟုတ်ဖ ೇನೆ တော့ဘယ်သူကမှဒီနေရာမှာထားမှာမဟုတ်တာကြောင့်ဒီပစ္စည်းတွေဟာဘုံလုတ်ဖို့သုံးတဲ့ပစ္စည်းတွေပဲဖြစ်တယ်လို့မစ္စတာပါရဝုဒ်ကပြောပါတယ်။အခုရှောက်ဖွေမှုအတွင်းမှာဖမ်းဆီးမှုတစုံတရာတော့မရှိပါဘူး။ပြီးခဲ့တဲ့စနေနေ့တုန်းကတော့မင်ဘူရီခရိုင်နာကရဲကွက်တစ်ခုမှာဘန်ကောက်မြို့ဖောက်ခွဲမှုနဲ့ဆက်ဆက်ပြီးတော့တန်တရားရှိသူတို့ကိုဖမ်းဆီးခဲ့တယ်လို့အဲ့ဒီဖမ်းဆီးမှုတွေမှာဖောက်ခွဲရေးပစ္စည်းတွေကိုလည်းရှာတွေ့ခဲ့တာပါ။တန်တရားရှိသူကိုဖမ်းဆီးမိခြင်းချင်းပြီးပဲသူဟာတူရကီနိုင်ငံသားတယောက်ဖြစ်တယ်လို့ဘန်ကောက်ရဲတွေကပြောခဲ့ပေမယ့်ဒီလူရဲ့ passport စာအုပ်မှာပါတဲ့ဓာတ်ပုံကိုထုတ်ပြန်လိုက်တဲ့အခါမှာအထူးဖြစ်နေတာကြောင့်ရဲတပ်ဖွဲ့ကသူတို့အစောပိုင်းကပြောဆိုမှုကိုပြန်ပြီးတော့ရုပ်သိမ်းထားပါတယ်။ဘန်ကောက်မြို့တူရကီတန်ယုံကလည်းဖမ်းခံထားရသူဟာတူရကီနိုင်ငံသားဖြစ်တယ်ဆိုတာငြင်းဆန်ထားတဲ့အကြောင်းရဲအရာရှိချုပ်ပရာဝုကသတင်းတောက်တွေကိုတင်းငရီနေမှာပြောဆိုခဲ့ပါတယ်ရှင်။
မလေးရှားနိုင်ငံအမျိုးသားနယ်ခန္ဓာမှာဝန်ကြီးချုပ်ကိုရင်တက်ရောက်ခဲ့ပြီးသူနှုတ်ထွက်ဖို့လမ်းမပေါ်ဆန္ဒပြတောင်းဆိုနေတာတွေကိုဝေဖန်ပြစ်တင်လိုက်ကသူနှုတ်ထွက်ပေးမှာမဟုတ်ဘူးလို့ပြန်ပြောလိုက်ပါတယ်။ဝန်ကြီးချုပ်နာချစ်ဘရာဇာအနေနဲ့ကွာလာလမ်ပူမြို့တော်လမ်းမတွေပေါ်မှာတောင်းကနန်းရှိတဲ့ရဲတွေစစ်သားတွေဆိုရဝန်ထမ်းတွေရဲ့ဒီနေ့အမျိုးသားနယ်ချီတက်ပွဲမှာကိုရင်ပါဝင်ခဲ့ပြီးအခုလိုအပြတ်ပြောလိုက်တာပါ။လက်စားမှုတွေကြောင့်ဝန်ကြီးချုပ်နာချစ်နှုတ်ထွက်ဖို့လူပေါင်းသိန်းနဲ့ချီလမ်းမပေါ်ဆန္ဒပြပွဲတွေပြီးခဲ့တဲ့စနေတနင်္ဂနွေမှာစဖြစ်ခဲ့ရမှာဝန်ကြီးချုပ်နာချစ်ကဆန္ဒပြသူတွေဟာအတွေးတင်ပြီးအမျိုးသားရေးစစ်တပ်အားနည်းသူတွေဖြစ်တယ်လို့ဝေဖန်ပြစ်တင်လိုက်ပါတယ်။ဆန္ဒပြသူတွေဘက်ကမစ္စတာနာချစ်နှုတ်ထွက်ဖို့တောင်းဆိုဆန္ဒပြသူအရေးအတွက်ဟာ3000ကျော်တောင်ရှိတယ်လို့ထုတ်ပြောနေချိန်မှာအစိုးရဘက်ကတော့3000အောက်မှာပဲရှိတယ်လို့ short board ပြောလိုက်ပြီးဒီနေ့အမျိုးသားနယ်ချစ်တပ်ပွဲမှာတော့လူပေါင်း13000ပါဝင်ခဲ့တယ်လို့ဆိုပါတယ်။တကယ်တော့ဇူလိုင်လမှာသတင်းမီဒီယာကိုပေါက်ကြားခဲ့တဲ့ထောက်ထားတွေအရဝန်ကြီးချုပ်နာချစ်ရဲ့ကိုပိုင်ဘန်စင်းတဲ့ကိုအစိုးရပိုင်ရင်းနှီးမြှုပ်နှံမှုဘဏ်ကဒေါ်လာ300,000ထည့်ပေးတယ်လို့ဖော်ပြခဲ့ပါတယ်။ဒါပေမဲ့ဒီငွေဟာရှေ့လေပိုင်းကနေ ဲ့လက်ဆောင်ပေးတာသာဖြစ်တဲ့အခုလက်စားတယ်လို့ဆဆွဲတာကလည်းရေရှည်အုပ်ချုပ်လာတဲ့သူ့ပါတီညီမအစိုးရကိုနိုင်ငံရေးကလှုပ်ချန်တာသာဖြစ်တယ်လို့မစ္စတာနာချစ်ကပြန်ပြောထားပါတယ်ခင်
ဩစတြေးလျနိုင်ငံနဲ့သဘောတူညီချက်အရတောင်ပစိဖစ်ထင်းသိမ်းရေးစခန်းကဒုက္ခသည်တွေကိုထပ်ပြီးလက်ခံမှုအစိတ်ကူးမရှိဘူးလို့ကမ်ဘောဒီးယားအစိုးရကဒီနေ့ပဲပြောသွားပါတယ်။ဩစတြေးလျနိုင်ငံကလည်းဒုက္ခသည်နေရာချထားရေးကိစ္စနဲ့ပတ်သက်လို့အခွင့်အရေးကြိုးပမ်းမှုအဖွဲ့တွေရဲ့ဝေဖန်ခံနေရတာဖြစ်ပါတယ်။အင်ဒိုနီးရှားနဲ့သရီးလင်္ကာနိုင်ငံကနေသဘောတရားဖြတ်ပြီးရောက်လာကြတဲ့ခေလွန်ခွင့်တောင်းသူတွေကိုဩစတြေးလျကိုအရောက်မခံမဲဂျားကဖြတ်ပြီးပါပွာညူဂီနီနဲ့နေရူးတို့ကစခန်းတွေမှာသွားထားတာဖြစ်ပါတယ်။မနစ်ကစက်တင်ဘာကတော့အိတ်ကဒုက္ခသည်တချို့ကိုကမ်ဘောဒီးယားနိုင်ငံမှာအခြေချခွင့်ပြုမယ်အပြန်အလှန်အဖြစ်ဩစတြေးလျစီကအကူအညီတွေရမယ်လို့နှစ်နိုင်ငံကြားသဘောတူခဲ့ကြတာဖြစ်ပါတယ်ရှင
်စင်ကာပူနိုင်ငံအနေနဲ့ HIV ပိုးရှိတဲ့နိုင်ငံကြားခီးသွားတွေကိုနိုင်ငံတည်းဝင်ခွင့်နှစ်20ကြာပိတ်ပင်ခဲ့တာကိုဖြေလျှော့ပေးလိုက်ပါပြီဒါပေမဲ့သူတို့ပေါ်ဗီဇာကန့်သတ်မှုအနေနဲ့အများဆုံး3လသာခွင့်ပြုသွားမှာဖြစ်ပါတယ်စင်ကာပူကျန်းမာရေးဝန်ကြီးဌာနကအရင်ကအခုလိုပိတ်ပင်ခဲ့တာကိုအပီလာတရက်နေကြတဲ့ကရုတ်သိမ်းခဲ့တယ်လို့ဆိုပါရယ်အခုအချိန်ထဲမှာစင်ကာပူနိုင်ငံသား HIV ပိုးရှိသူလူပေါင်း 9,000 ကျော်ရှိနေပြီးသူတို့အတွက်ထိရောက်တဲ့ဆေးတွေလည်းရနေချိန်မှာအခုလိုပိတ်ပင်ခဲ့မှုကိုရုတ်သိမ်းခဲ့တာဖြစ်တယ်လို့ထုတ်ပြောထားပါရယ်အခုလိုအများဆုံး3လနေခွင့်နဲ့ကန့်သတ်ရတာကလည်းနိုင်ငံသား HIV ပိုးရှိသူတွေအနေနဲ့နိုင်ငံထဲမှာရေရှည်နေသွားမှာကိုတားမြစ်ကန့်သတ်တာဖြစ်တယ်လို့ယူဆထားပါရယ်ခင်ဗျာ
တင်းလာနေညနေခင်းထိတ်တန့်ရောက်တဲ့တင်းတွေကိုမအေးတနာကျော်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ခုတော့ကြန့်ရှိနေတဲ့အချိန်တွင်တင်းဆောင်မတွေကိုဆက်တိုက်တင်ပြပေးမှာပါ2015ရွေးကောက်ပွဲကျင်းပမယ့်နေ့မှာသတင်းဌာနတစ်ခုအတွက်သတင်းသမား3ဦးကိုမဲယုံပရဝုံအတွင်သတင်းရယူခွင့်ပြုဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကသဘောတူလိုက်ပါတယ်။သတင်းသမားတွေခရိုင်အဆင့်မဲယုံတွေထိတွားရောက်သတင်းရယူခွင့်ပြုရေးအတွက်တော့ဆက်ပြီးညှိနှိုင်းတွားကြဖို့ရှိတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကပြောပါတယ်။ရွေးကောက်ပွဲကျင်းပချိန်သတင်းမီဒီယာသမားတွေသတင်းရယူခွင့်ရရေးအခက်မတွေ့စေဖို့သတင်းမီဒီယာတာဝန်ရှိသူတွေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ကြားအကြိတ်နဲ့ဆွေးနွေးနေကြတဲ့အခြေအနေကိုတော့မဆုမုံကတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်မြန်မာနိုင်ငံမှာလာမယ့်2015ခုနှစ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာသတင်းရယူကြမယ့်ပြည်တွင်းသတင်းမီဒီယာတွေအနေနဲ့လိုက်နာဆောင်ရွက်ရမယ့်အချက်တွေကိုပြီးခဲ့တဲ့သတင်းပတ်တုန်းကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကနေတဆင့်သတင်းမီဒီယာတွေကိုအကြောင်းကြားခဲ့တာပါဒီအကြောင်းကြားစာထဲမှာသတင်းရယူမယ့်လူဦးရေကိုကန့်သတ်ထားမီဒီယာသမားတွေကိုခံဝင်ချက်တွေထိုးခိုင်းတာစတဲ့ဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတဲ့ကန့်သတ်ချက်တွေကိုပြန်ပြင်ဆင်ပေးဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီတာဝန်ရှိသူတွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတွားရောက်တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲမှာကိုရိုင်းလိုက်ပါသွားခဲ့တဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာနိုင်ငံဂျာနယ်လစ်ကွန်ရဲ့တာဝန်ရှိသူလည်းဖြစ်တဲ့ကိုမြင့်ကျော်ကညှိနှိုင်းဆွေးနွေးလို့ရခဲ့တဲ့သဘောတူညီချက်အနေအထားတွေကိုအခုလိုရှင်းပြပါတယ
်။ရွေးကောက်ပွဲနေ့မှာမဲယုံတို့ဘာလို့မှသတင်းလာယူတဲ့အခါသတင်းသမားတွေလည်းသူတို့ဟိုတိမတ်ယူခပ်ပြားတွေပိုင်းနဲ့ငုံချီချီယူနိုင်အောင်သူတို့ထိတ်ခူးပြီးတော့သူတို့လှုပ်ဆောင်တာပေါ့လေဒါပေမဲ့တခုပဲပြောစရာရှိတာတော့ကောင်ချီနဲ့ကြိုပြီးတော့မညှိနှိုင်းလိုက်နေတာပေါ့လားဟိုဒီဘက်ကပြင်ပြတဲ့ဟာတွေပေါ့လေအချက်လက်တွေအဲ့ဒီပြင်ပြကြပြီးတော့ညှိနှိုင်းပြီးတော့သူတို့ပြင်ဆင်ပြီးပြန်ထုတ်ဖို့လုပ်ပါမယ်ပေါ့နော်မနေရရတဲ့သဘောတူညီချက်အဲ့ဒါပါမဲယုံရဲ့ဝင်ခွင့်ကတော့မရှိဘူးဒါပေမဲ့မဲယုံပရဝုံပေါ့နော်မဲယုံပရဝုံလို့ပြောမှာပေါ့သွားဖို့အဲ့ဒီနာမှာမှတတင်းယူဖို့လို့နောက်မဲယုံဝန်ထမ်းတို့ဘာလို့နဲ့ဆက်တွေ့ပြောဆိုတဲ့အခါမှာဒီတတင်းသမားဖြစ်ကြောင်းဒီအထောက်အထားစတိကံကပ်ပြပါတော့အဲ့ဒီဟာမှာ
ရွေးကောက်ပွဲနေ့မှာတင်းရယူလို့တဲ့ပြည်တွင်းတင်းမီဒီယာတွေအနေနဲ့သက်ဆိုင်ရာမြို့နယ်ကော်မရှင်အဖွဲ့ဝဲအသီးသီးကိုနိုဝင်ဘာလ5ရက်နေ့နောက်ဆုံးထားပြီးရှောက်ထားရမှာဖြစ်တယ်လို့သတ်မှတ်ထားတဲ့အပေါ်မှာလည်းသက်ဆိုင်ရာမြို့နယ်ဆိုတဲ့အစားခရိုင်အဆင့်ထိပါတွားရောက်တင်းရယူခွင့်ပြုဖို့အရေးထပ်မံညှိနှိုင်းသွားဖို့ရှိပါတယ်လို့တင်းစာနယ်ဇင်းမီဒီယာတာဝန်ရှိသူတွေကပြောပါတယ
်။ဟိုမြို့နယ်တစ်ခုမှာပဲဒီတယောက်ကဒီမြို့နယ်မှာပဲလိုက်ရမယ်ဆိုတဲ့ဟာကဒါဟိုလက်တွေ့မှာအခက်အခဲတွေရှိနေတယ်ပေါ့။ဒါဆိုခရိုင်ဆိုရင်ဟိုအချင်းကြီးလားဆိုတော့ဟိုခရိုင်တစ်ခုမှာမှတ်ပုံတင်လိုက်တယ်ဆိုရင်အဲ့ခရိုင်တစ်ခုလုံးတွင်လိုက်ခွင့်ရှိတာပေါ့နော်။အဲ့ဒါတစ်ခုပေါ့နော်။နောက်တစ်ခုကတော့သတင်းသမားတွေကပြင်ကြဲဝင်ကြီးဌာနအခါလဲဆိုတော့ထုတ်ပြန်တဲ့ညွှန်ကြားချက်တွေကိုလိုင်းနာပါမည်ဆိုတဲ့ကိုယ်တိုင်ကောင်းချက်။အဲ့ဒီဟာကိုလည်းဒီနေရာမှာသတင်းမီဒီယာဥပဒေတို့နေဥပဒေတို့နဲ့အစားထိုးပြီးရေးမယ်ဆိုရင်ပို့ပြီးတော့တင်တော်တာပေါ့နော်။အဲ့ဒါကျွန်တော်တို့
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်ဦးစောတက်ထွေးကလည်းပြီးခဲ့တဲ့2012ခုနှစ်တုန်းကကျင်းပခဲ့တဲ့ဂျွားဖြတ်ရွေးကောက်ပွဲမှာမီဒီယာကိုခွင့်ပြုခဲ့တဲ့အနေအထားလောက်ခွင့်ပြုပေးခဲ့ရင်တော့သတင်းမီဒီယာလွတ်လပ်ခွင့်အတော်အတန်ရှိမှာဖြစ်တယ်လို့ပြောပါတယ
်2012ရွေးကောက်ပွဲဂျွားဖြတ်ရွေးကောက်ပွဲတုန်းကမီဒီယာသမားတွေကိုပြီးတဲ့အခွင့်အရေးတွေတိုင်းပဲပေးရင်တော့မှတော်တော်အဆင်ပြေမှလို့ယူဆပါတယ်ဒ ဒီကတော့ချက်နှစ်ချက်ပါပဲဒါလည်းလူကမီဒီယာသမားတက်တဲ့ကံကပြားအတွက်ကျွန်တော်မှတ်ပေါ်နေလောရတယ်ဆိုတဲ့ချက်ကတော့ဒါကျွန်တော်ကအင်တာနက်ရှင်နယ်စံနှုန်းတွေရတယ်လက်ခံမှာတော့တိုးတော့ဘယ်နှစ်ဦးပဲလာပါတော့ဘယ်လိုပဲလုပ်ပါတော့ဆိုတဲ့ကန့်သတ်ချက်တွေအစီအမပြေဘူးနောက်ပြီးတော့မီဒီယာသမားတွေကဗျာရွေးကောက်ပွဲစောင့်ကြည့်တဲ့
ပြေကောက်ပွဲသတင်းရယူနိုင်မှုတာဝန်ပေးစေလို့တဲ့ဆိုတဲ့အထောက်ထားစာနဲ့ပူးတွဲဝန်ခံချက်ကိုကိုယ်တိုင်ခံဝင်လက်မှတ်ရေးထိုးရမယ်ဆိုတဲ့အချက်ကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆက်လက်ညှိနှိုင်းသွားဖို့ရှိတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကလည်းမီဒီယာတွေနဲ့ပတ်သက်တဲ့ရွေးကောက်ပွဲဆိုင်ရာစီမင်းစည်းကမ်းသတ်မှတ်ချက်တွေထပ်မံထုတ်ပြန်မှာဖ
ါတယ်2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့မျှတတဲ့ပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်စေဖို့တည်င်းမီဒီယာသမားတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာဥပဒေနဲ့အညီရွေးကောက်ပွဲကော်မရှင်ဘက်ကလမ်းညွှန်ချက်တွေကိုတိကျစွာလိုက်နာဆောင်ရွက်ဖို့မဲဆန္ဒရှင်ပြည်သူတွေရဲ့လွတ်လပ်စွာလျှို့ဝှက်ဆန္ဒမဲပေးပိုင်ခွင့်ကိုမထိခိုက်စေဘဲရွေးကောက်ပွဲနေ့မှာဥပဒေနဲ့အညီလွတ်လပ်စွာတည်င်းရယူနိုင်ရေးအတွက်လျှောက်ထားကြဖို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုအကြောင်းကြားစာပေးပို့ခဲ့တာဖြစ်ပါတယ်လို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတည်င်းထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
မဆူမွန်စူးစီးတင်ပြတော်ရပါရှင် VOA ကနေတင်းလာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့ရွေးကောက်ပွဲသတင်းနောက်တစ်ပုဒ်ဆက်ပါဦးမယ်မြန်မာနိုင်ငံမှာရိုဟင်ဂျာလွတ်တော်ကိုယ်စားလှယ်လောင်း3ဦးရဲ့အမည်စရင်းကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တာဟာတရားမဝင်ဘူးလို့ပြည်ပအခြေစိုက် Arakan Rohingya Union ARU ရဲ့ညွန်ကြားရေးမှူးချုပ်ဒေါက်တာဝါကဦးတင်ကပြောကြားလိုက်ပါတယ်ဒါအပြင်2015ရွေးကောက်ပွဲဟာအမှန်တကယ်လွတ်လပ်ပြီးတရားမျှတမှုရှိဖို့အတွက်အလုံးတန်းတူပါဝင်မဲ့ပေးခွင့်ရရေးအရေးကြီးတယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မိုက်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်ရှင်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အမည်စင်းတင်သွင်းထားတဲ့ရိုဟင်ဂျာကိုယ်စားလှယ်လောင်း3ဦးကိုရွေးကောက်ပွဲကော်မရှင်ကပယ်ချလိုက်တယ်ဆိုပြီးဥရောပအခြေစိုက်ရိုဟင်ဂျာအဖွဲ့အစည်း17ဖွဲ့ကဩဂုတ်လ28ရက်နေ့ကကြေညာချက်ထုတ်ပြန်ကန့်ကွက်ထားပါတယ်။ဒါနဲ့ပတ်သက်ပြီးပြည်ပအခြေစိုက် Arakan Rohingya Union ARU ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာဝါကာဦးတင်ကလည်းသူ့ရဲ့သဘောထားအမြင်ကိုအခုလိုပြောပါတယ်။
ခုဒေတာကန်တိုင်းင်တာရိုဟင်ဂျာကိုယ်စားလှယ်ကန်ဒီဒိုတွေကိုမြန်မာဆိုရက2015ရွေးကောက်ပွဲမှာပါဝင်ခွင့်ရှင်ပြိုင်ခွင့်မပေးရဟာတရားမဝင်ပါအဲ့ဒါဟာနိုင်ငံတကာဥပဒေနဲ့မြန်မာဥပဒေနဲ့လည်းမကိုက်ပါဆန့်ကျင်ပါတယ်ဒေတာကန်တိုင်းင်တာရိုဟင်ဂျာလူမျိုးတွေကိုလည်းရွေးကောက်ပွဲမှာမေးစံတာပေးခွင့်မပေးတော့ဘူးဆိုတာကျွန်တော်တို့ကြားပါတယ်မြန်မာနိုင်ငံရဲ့စီတီဇန်ဒေတာကန်တိုင်းင်တာဖြစ်တဲ့ရိုဟင်ဂျာလူမျိုးတွေဟာလူလေးရဲ့ချင်းကတဲ့ကရွေးကောက်ပွဲတိုင်းမှာချင်းပြိုင်ခွင့်မေးစံတာပေးခွင့်ရှိခဲ့ပါတယ်ရွေးကောက်ပွဲအားလုံးမှာပြီးခဲ့တဲ့2010 election မှာလည်းချင်းပြိုင်ခွင့်မေးစံတာပေးခွင့်ရှိခဲ့ပါတယ
်ဟုတ်ကဲ့အခုလိုမျိုးသူတို့ကိုပယ်ချလိုက်တဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုပြန်ပြီးပြင်ဖို့ဥရောပရိုဟင်ဂျာအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်အဲ့တော့သူတို့အနေနဲ့ဘာကြောင့်ရွေးကောက်ပွဲမှာဝင်ခွင့်ရသင့်တယ်လို့ဒေါက်တာဝါကာဦးတင်ထင်ပါလေရှင
်သူတို့ပါဝင်ခွင့်ရသင့်တယ်ဘာဖြစ်လို့ဆိုတော့သူတို့ကသူတို့မိဘတွေသူတို့ရဲ့ generation ရာစုနဲ့နေပြောမြန်မာပြည်မှာနေရတိုင်းရင်းသားဒေသခံတိုင်းရင်းသားသူတို့မိဘလည်းဒေသခံတိုင်းရင်းသားသူတို့ကအရင်လဲသူတို့ပါလီမန် member ဖြစ်ခဲ့ပါတယ်အခုချက်ချင်းဘလို့လို့ပါလီမန် member ဖြစ်နေနိုင်ငံသားမဖြစ်ပါမလဲသူတို့ကိုအစီအမံမပြုပါမလဲမြန်မာနိုင်ငံရဲ့တိုင်းရင်းသားတယောက်သူတို့မှာတိုင်းရင်းသားကတ်လေးရှိတယ်ပင်ကတ်လေးရှိတယ်အဲ့ဒီလူတွေကတိုင်းရင်းသားတယောက်ဟာမြန်မာနိုင်ငံမှာရွေးကောက်ပွဲမှာပါဝင်ခွင့်ရှင်ပြိုင်ခွင့်အခွင့်အရေး 100% ရှိရပါမယ
်မြန်မာနိုင်ငံမှာတော့ရိုဟင်ဂျာတိုင်းရင်းသားမရှိဘူးလို့အစိုးရကပြက်ပြက်သားသားပြောကြားထားပါတယ်ဥရောပခြေဆိုင်ရိုဟင်ဂျာအဖွဲ့အစည်း17ဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့ဥရွှေမောင်1990ရွေးကောက်ပွဲမှာရွေးကောက်တင်မြောက်ခံခဲ့ရတဲ့ဦးကျော်မင်းနဲ့ရန်ကုန်စစ်မှုတပ်ကသူចောင်းကဘွဲရခဲ့တဲ့ဦးအဘူတဟာတို့သုံးဦးအမည်စင်းကိုရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တယ်လို့ဖော်ပြထားပါတယ်။ဦးရွှေမောင်ဟာဆိုရင်2010ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကနေကြန့်ခိုင်ဖွံ့ဖြိုးရေးပါတီဝင်အနေနဲ့အနိုင်ရခဲ့ပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်၄နှစ်ကျော်တာဝန်ယူခဲ့သူဖြစ်ပါတယ်။ဒါပေမဲ့သူ့ကိုမွေးဖွားတဲ့အချိန်မှာသူ့ရဲ့မိဘတွေဟာနိုင်ငံသားတွေမဟုတ်ကြဘူးဆိုတဲ့အချက်နဲ့တည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲမှာဝင်ရွေးခွင့်မရှိဘူးလို့ပယ်ချခဲ့တာဖြစ်ပါရဲ့ရှင်။
မြန်မာနိုင်ငံလူဦးရေထဲမှာအများစုဖြစ်တဲ့အမျိုးသမီးတွေကနိုဝင်ဘာရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုရှိတဲ့လူသမီးကိုယ်စားလှယ်လောင်းအစီအတွက်ဟာအမျိုးသားတွေထဲအစမတန်းကိုနေပါတယ်။ဒါဟာမြန်မာနိုင်ငံကအမျိုးသမီးအများစုနိုင်ငံရေးကိုစိတ်ဝင်စားမှုနည်းတယ်ဆိုတာကိုများပြတာပါလား။ဒါမှမဟုတ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်လှုပ်ဆောင်ခွင့်ရဖို့လုံလောက်တဲ့အားပေးမှုနဲ့အခွင့်အလမ်းတွေမရှိလို့ပါလား။အခုလာမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်အားလုံးကိုဖိတ်ခေါ်ပါတယ်။
VOA American အတန်းရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးဖို့ချက်ပြီးဖိတ်ခေါ်ပါရရှင်။ခုတော့ချင်းပြည်နယ်ဘက်ကရေဘေးသတင်းနောက်ဆက်တွဲအခြေအနေကိုတင်ပြပါောင်းမယ်။တရွာလုံးရွှွနုံနေဖုံးလွှမ်းသွားတဲ့ချင်းပြင်းနဲ့တွန်းဆာမြို့နယ်ကဟာခါလေးကျေးရွာကိုနေရာသစ်ပြောင်းရွှေ့ဖို့အတွက်ချင်းပြင်းနဲ့အစိုးရကစီစဉ်ဆောင်ရွက်နေပြီးလောလောဆယ်မှာတောက်တုံးရင်နဲ့အိမ်သားတွေလိုအပ်မှုရှိနေကြောင်းကယ်ဆယ်ရေးဆောင်ရွက်နေသူတို့ကပြောပါရယ်ချင်းပြင်းနဲ့အတွင်းကပြန်လည်ထူထောင်ရေးလုပ်ငန်းအခြေအနေတွေကိုတော့ VOA မြန်မာပိုင်းကကိုမိုးစောကအခုလိုသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့ချင်းပြည်နယ်အတွင်းမှာပြီးခဲ့တဲ့ဇူလိုင်လကုန်ကစပြီးမိုးသည်ထန်ခဲ့တာကြောင့်မြေပြိုပြီးလန်ဒရာတွေပျက်စီးခဲ့သလိုနေအိမ်တွေလည်းပြိုကျပျက်စီးခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကတော့တွန်းဆန်မြို့နယ်အတွင်းမှာတောင်ကြချောင်းရင်နဲ့အတူရွှွနုံတွေမျောပါလာတာကြောင့်ဟာခါလေးကြီးရွာဟာတရွာလုံးလိုရွှွနုံတွေဖုံးလွှမ်းသွားခဲ့တာဖြစ်ပါတယ်။လောလောဆယ်ဟာခါလေးကြီးရွာသားတွေဟာကယ်ဆယ်ရေးစခန်းမှာပြောင်းရွှေ့နေထိုင်နေကြရပြီးသူတို့ကိုနေရာတစ်ကိုပြောင်းရွှေ့ဖို့စီစဉ်နေကြောင်းချင်းပြည်နယ်ဗန္ဒာရေးဝန်ကြီးဦးနန်းစမုံကပြောပါတယ်
။သူတို့ကချင်းတဲ့နေရာကိုသူတို့ဆွေးနွေးပြီးတော့နေရာချပြီးနေချပြီးတဲ့ဥစားကိုသူတို့အစိုးရဘက်ရှိတင်းလာတယ်။တင်းလာတာနဲ့ကျွန်တော်တို့ဆောင်ရွက်ပြီးသူတို့နေတဲ့ဒေသတစ်ချောင်းကဟိုဒီတော့မြေတွေဖြစ်နေတော့လေအဲ့ဒါကိုသူတို့အောက်ချင်းနေတဲ့နေရာတော့ချပြီးနေဆိုတာနေမယ်နေချင်းတဲ့ဆိုတာသူတို့ဆွေးနွေးတာနဲ့တက်လာရင်ကျွန်တော်တို့ကနေတက်ဆရာကိုတင်ပြပြီးပါတော့။
တောက်ကြနေမနဲ့3နာရီလောက်မှာမိုးများပြီးတောင်ကြချောင်းရည်စီးစင်းတာကြောင့်တွီးခိန်ဆန်ရွာအထက်ကတောင်ပေါ်ရေကန်ကျိုးပေါက်ပြီးဟာခါလေးကျေးရွာအတွင်းကိုရေတွေဝင်ရောက်ခဲ့တာဖြစ်ပါတယ်။ဒီလိုရေတွေဝင်ရောက်ခဲ့တာကြောင့်ဟာခါလေးကျေးရွာကနေအိမ်59လုံးရေစီးနဲ့မျောပါခဲ့ပြီးလူ300လောက်ဟာနန်ကျင်းဆောင်ရွာအနီးကကယ်ဆယ်ရေးစခန်းကိုပြောင်းရွှေ့ခဲ့ရတာဖြစ်ပါတယ်။ဒီလိုရေလွှမ်းချိန်မှာကျွန်းနွားနဲ့အတူအိမ်မွေးတိရစ္ဆာန်အတော်များများတည်ဆုံရတယ်လို့ဒေသခံရွာသားတဦးကပြောပါတယ်
။အဲလူကတော့တယောက်မှတော့ဟိုမြူသွားတာတော့ဒီသွားတာတော့မရှိဘူးပေါ့ဗျာ။နိုင်မဲ့လို့နွားကတော့အကောင်100လောက်မှ90လောက်တော့ရတယ်။ကြံတဲ့ဟာလဲတည်တဲ့ဟာလဲတည်မဲမတည်တဲ့ဟာလဲမတည်ဘူး။ဟိုတကောင်တလီကတော့လာလာတော့ပေါ်လာတည်တယ်ဒါပြမှဆုံးแทงงแทงอันนี้ปีอ่ะมาจูเนี่ยซွဲลงกูเปลี่ยนยะได้หาอีแล้วชื่อจิตดีวุฒิสู่ราก็တော့ดีลูกอย่างเนี่ยอะไรอ่ะก็တော့ปုံลงป่าราเนี่ยน่ะปีอ่ะมาสั่นเกะสางะสะอกုံลงหมดยะตรัวอ่ะดูกูคานากูมาป่าได้หาเนี่ยเวลตั้วราโหเ
ปียอคินผิดบัวปีได้นอกချင်းပြည်နယ်ဝန်ကြီးချုပ်ကိုယ်တိုင်တွားရောက်ကြည့်ရှုပြီးရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးခဲ့ပါတယ်။ဒီရက်ပိုင်းမှာတော့ကယ်ဆယ်ရေးဆောင်ရွက်နေသူတွေဟာခားလဲလောက်ရှိတဲ့ရွှွနုံတွေကိုဖျက်ပြီးထောက်ပံ့ရေးလုပ်ငန်းတွေကိုဆောင်ရွက်နေရပါတယ်။ဟာခါလေးကြီးဝါမှာတော့ရွှွနုံတွေဟာအနည်းဆုံး3မီကနေအများဆုံး5မီလောက်အထိဖုံးလွှမ်းနေတာဖြစ်ပါတယ်။လက်ရှိကယ်ဆယ်ရေးစခန်းမှာရောက်နေသူတွေရဲ့လိုအပ်ချက်ကိုတော့ကိုယ်တိုင်တွားရောက်ကူညီခဲ့တဲ့ကလေးမျိုးဇုံမီလူငယ်အဖွဲ့ကအတွင်းရင်းမှုကိုမုံကိုကအခုလိုပြောပါတယ်
။ကျွန်တော်ကြည့်ရတော့လူတို့ယာယီစားဖို့ကကျွန်တော်တို့သင်ပေးတယ်။ဒါပစ္စည်းတွေကမင်းများလို့ဖြစ်တာပါ။အပြည့်ကလို့ဆိုတော့တို့တောက်သုံးရင်ပြဿနာဖြစ်မယ်။နောက်တို့တို့ကမှာကအင်တာပေါ့။တို့ကဒီကတောက်သုံးရင်နဲ့အင်တာတွေနဲ့တော့တို့ပြဿနာဖြစ်လိမ့်မယ်တင်တယ်။
ချင်းပြည်နယ်အတွင်းမှာမိုးကြီးပြီးမြေပြိုတာလန်ဒရာတွေရေတိုက်စားတာကြောင့်နေရာဒေသအတော်များများဟာလမ်းပန်းဆက်သွယ်ရေးပြတ်တောက်နေပြီးတီးတိမ်တွန်းဆန်မြို့နယ်ဘက်တွေမှာတော့လူပေါင်း1000လောက်ဟာဆန်းအခက်အခဲရှိနေကြောင်းလဲတီးတိမ်ဒေသခံတယောက်ကပြောပါတယ်။ချင်းပြည်နယ်ပြန်လည်ထူထောင်ရေးနဲ့ပတ်သက်ပြီးချင်းပြည်နယ်အစိုးရအဖွဲ့ကဆွေးနွေးဆောင်ရွက်နေတဲ့အခြေအနေကိုဗန္ဒာရေးဝန်ကြီးဦးနန်းစမုံကအခုလိုပြောပါတယ်
။ဒီတော့ကြီးရနေတာဝန်ယူမဲ့အပိုင်းလို့တချို့ကုမ္ပဏီကြီးတွေကနေကိုယ်နေငယ်ဆိုတဲ့ဟာမျိုးတော့ဖြစ်တာပေါ့ အဲ့ကူဟိုမှာဟာခါဆိုတော့အာခါမျိုးပေါ့တယ်လေဒီဆောင်ရက်တွေမြန်ဆက်ထားဖို့အရင်လိုမှာပေါ့အဲ့ဒါတွေကတော့အသက်ဆိုင်ရာနေကွန်ဆက်ဆောင်ရက်မျိုးဈေးနည်းနေတော့ပေါ့နော်အဲ့ဒါပြီးတာနဲ့အဲ့ဒီဆောင်ရက်မျိုးနေလာမယ်ဒီတော့ရေလုံငန်းလာဖို့ဆိုရတယ်ပဲဟိုဆောက်လုပ်ရေးပစ္စည်းတွေလည်းပြုဖို့ဆိုတာကအခုကလေးဖလာမဟာလန်တွေပေါ့လို့ဆက်ချင်းတော့ဟိုဒီဆောင်ရက်ပစ္စည်းတွေကိုလေးပံ့ပိုးမှုပစ္စည်းတွေလည်းရောက်လာဖို့တော့ခက်တော့မှာပေါ့နော်အဲ့ဒါကြောင့်ဘောလုံးတဲ့တော့ကလေးမှာစောင်းပြီးဘူးအဲ့လား
ဒီကနေ့ဟာခါမျိုးမှာကျင်းပတဲ့ပြည်내အစိုးရအဖွဲ့အစည်းဝေးမှာပျက်စီးဆုံးရှုံးမှုတန်ဖိုးတွေကိုဒေတာအလိုက်တင်ပြကြပြီးပြန်လည်တိဆောက်ရေးကိုပြည်ထောင်စုအစိုးရနောက်အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ချင်းပြည်내အစိုးရကပြန်လည်ထူထောင်ရေးအတွက်ကျန်ငွေဘီလီယံ20ထောက်ပံ့ပေးဖို့ပြည်ထောင်စုအစိုးရထံတင်ပြထားပေမဲ့လက်ရှိပျက်စီးရေရဆိုရင်ဒီတက်မကားတဲ့အထောက်ပံ့တွေလိုအပ်ကြောင်းသုံးသပ်ထားပါတယ
်စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းပတ်ကုံစနေတင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အော်တိုဘာလကစတင်ပြီးလဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနေ့ကြာတင်ဆက်ပေးသွားပါမယ်။ VOE မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Tour ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင
်။ VOE မြန်မာပိုင်းကနေလာမယ့်နိုဝင်ဘာလမြန်မာယူကပ်ပွဲအတွက်အထူးအစီအစဉ်တွေကိုလည်းစောင့်မျှော်ကြည့်ရှုကြပါအောင်ရှင်။အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတိုက်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7 ဂျူရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ကျမတို့ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လင်းပေးနေတာပါ။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လင်းခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာမှာအလွယ်တကူဖတ်ရှုနာဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။နေလာနေညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုနောက်ဆုံးကြရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမအေးတန်နာကျော်ကတည်းကပြောပြပေးပါအောင်ရှင
်အမေရိကန်ပြည်အောင်စုကလည်းကုန်သွယ်ရေးလို့ဝက်ချက်တွေခိုးယူပြီးတော့အကျိုးမြတ်ရခဲ့ကြတဲ့ကုမ္ပဏီတွေလူပုဂ္ဂိုလ်တွေကိုတန်ခတ်ပိတ်ဆို့မှုလုပ်ပြီးတော့တရုတ်နိုင်ငံရဲ့အင်တာနက်အွန်လိုင်းပေါ်ကစိုက်ဘာသေချိုလို့ထောက်လန်းမှုကိုအမေရိကန်အစိုးရကတုံ့ပြန်မှုပြင်ဆင်နေတယ်လို့ Washington Post သတင်းဆောင်ကတင်းငရီနေကသတင်းဖော်ပြပါတယ်တန်ခတ်ပိတ်ဆို့မှုလုံးမလုံးတော့မဆုံးဖြတ်ရသေးပါဘူး။ဒါမဲ့လည်းမကြခင်မှာပဲဆုံးဖြတ်ချက်ကြားလိုက်မယ်လို့အမေရိကန်အစိုးရအဖွဲ့တွေကအရာရှိတယောက်ကိုအမည်မဖော်ဘဲနဲ့ကိုးကားပြီးတော့ Washington Post သတင်းစာမှာပြောထားပါတယ်။ဥရောပကိုရွှေ့ပြောင်းဒုက္ခတွေထောင်ထဲချီဝင်ရောက်လာနေတာကိုအရေးပေါ်ကင်တွေဖြေရှင်းဖို့ဗြိတိန်ပြည်သင်းနဲ့ဂျာမနီပြည်ထောင်စုဝန်ကြီးတွေတောင်းဆိုလိုက်ပါတယ်။ဒီဒုက္ခတဲ့အကျက်တဲနဲ့ပတ်သက်လို့ဘလို့တုံ့ပြန်ကင်တွေကြမလဲဆိုတဲ့အပေါ်မှာဥရောပနိုင်ငံတွေကြားကွဲလွဲမှုတွေလည်းဖြစ်နေတာပါဗြိတိန်ပြည်ထရေးဝန်ကြီးပြင်သစ်ပြည်ထရေးဝန်ကြီးနဲ့ဂျာမန်ပြည်ထရေးဝန်ကြီးတို့ကပူးရဲကြေညာချက်တစ်စောင်ထုတ်ပြန်ပြီးတော့တောင်းဆိုတာဖြစ်ပါတယ်မြန်မာနိုင်ငံမှာတစ်ချိန်ကနာမည်အထူးကြော်ကြားခဲ့ပြီးတော့အခုခါမှာနာရေးကူညီမှုအသင်းဖွဲ့ကြီးကိုဦးဆောင်နေသူဖြစ်တဲ့ရုပ်ရှင်မင်းသားကျော်သူကို2015အတွက်ရေမွန်မက်ဆီဆီဆုကိုဖိလစ်ပိုင်သမ္မတကချီးမြှင့်လိုက်ပါတယ်ဖိလစ်ပိုင်နိုင်ငံယဉ်ကျေးမှုစင်တာမှာဒီကနေ့ကျင်းပတဲ့ဆုပေးပွဲအခမ်းအနားမှာဖိလစ်ပိုင်သမ္မတဘက်နီနိုအကွီနိုကိုရိုင်းဆုချီးမြှင့်ပေးခဲ့တာပါ။ဆုရွေးချယ်ရေးအဖွဲ့ကတော့အမျိုးဖာသာမရွေးတည်ဆုံးသူတွေနဲ့ကျန်းရေးသူမိသားစုတွေစေနာတရားတရားထက်ထက်တန်တန်နဲ့ဇာပနာအခမ်းအနားတွေစီစဉ်ပေးတာကိုအတိအမှတ်ပြုကြောင်းပြောပါရစေ
။တင်းလာနဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုမအေးတနာကျော်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လုပ်ရေးမှုကကိုညောင်မေအောင်ဖြစ်ပြီးတော့စက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါရယ်။ VOA American အသံညနေဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းတိုမီတာ71.25ရောကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေရှင်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.